ဟုတ်ကဲ့ NLD ပါတီရဲ့အကွက်ထတော်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေတို့တွေ့ဆုံဆွေးနွေးရဲဆိုပြတဲ့သတင်းတွေထွက်ပါတယ်အဲ့ဒါဟုတ်ပါလားအကဲဦးဝင်းထိန်ရှင်ဒီတွေ့ရဆိုရင်ဘယ်တော့မှတွေ့ရပါလဲရှင်ဟုတ်ကဲ့
အဲမှန်ပါရခင်ဗျမနေ့ကတွေ့တာပါမနေ့ကနှစ်နာရီကတွေ့ပါတယ
်ဟုတ်ကဲ့ဆိုသူတို့နှစ်ယောက်ရဲ့တွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်ပြီးတော့အကဲဦးဝင်းထိန်တို့ဗာများသိထားရတာရှိလဲရှင
်သိထားတာကတော့ဟာဗိုလ်ချုပ်ဦးတန်းရွှေဟာအစိုးရဘက်မှတတ်မလို့မှာအထက်လျော်ဩဇာရှိတယ်လို့ကျွန်တော်ယုံကြည်ထားတာအဲယုံကြည်ရဲ့ဗိုလ်မူဒီမှာတော်ဆန်းစီကဗိုလ်ချုပ်ဦးတန်းရွှေကိုတွေ့တာပါအဲ့တော့တွားရခါမှာတော့ဘုံကြီးမူကြီးတန်းစီရောတောင်ဆန်းစီရောနောက်အနာကမနိုင်ငံကိုဒီမိုကရေစီမြစ်တွေရေးနဲ့ပါတီစိုးဒီမိုကရေစီစနစ်အောင်မြင်ဖို့လေအဲ့ဒီကိစ္စတွေဆွေးနွေးရတယ်ဆိုတော့ကျွန်တော်တို့ရှင်းပြပါတယ
်ဟုတ်ကဲ့ဘယ်မှာတွေ့ကြတာပါလဲအန်ကော
အဲ့တော့မီးလိုက်ပြီတွေ့တွားတွေ့ရတယ်နဲကျွန်တော်တို့အဲ့ဒါမသိဘူ
းဟုတ်ကဲ့ဒီသွေးဆုံဆွေးနွေးမှုအတွင်းမှာဘုံကြီးမူကြီးအောင်ဦးတန်းရွှေကအန်တီတောင်ဆန်းစုကြီးကိုသူ့ဘက်ကဘာတွေပြောခဲ့လဲအဲ့ဒါနဲ့ပတ်သက်ပြီးအန်ကောတို့ဘာများသိထားရတာရှိလဲရှင်အန်ကောတို့ကြာမှာအဓိက
ဟုတ်ကဲ့အသေးစိတ်တော့မပြောဘူးကကျွန်တော်ပြောသလိုပေါ့။ငါဒီနာဂနိုင်ငံရေးမှာပါတီမိုဒီမိုကရေစီဖြစ်ဖို့အတွက်လိုလားတဲ့ဆိုတဲ့အကြောင်းနောက်ပြီးတော့မှဒေါန်ဆန်းစီရဲ့ဒီလုပ်ပုံ၊ဂိုင်ပုံတွေပြတ်သားပုံတွေနဲ့ပတ်သက်ပြီးတော့အတိအမှတ်ပြုတဲ့ဆိုတဲ့အကြောင်းလည်းအဲ့ဒါကြီးပါတာပေါ့ဗျ
။ဟုတ်ကဲ့။ဆိုဘူဂျိုမူကြီးဟောင်းဦးတန်းရွှေကလက်ရှိဒီတာဝန်တွေကနေပြီးတော့အငြိမ်းစားယူထားရဲ့နဲ့အန်တီဒေါန်ဆန်းစုကြီးကဘာကြောင့်သွားတွေ့တာပါလဲရှင်။ဘာလို့လဲဆိုမြန်မာနိုင်ငံရေးမှာဒီဘူဂျိုမူကြီးဟောင်းဦးတန်းရွှေကဘလို့နေရာကနေပါနေသေးတဲ့အတွက်ပေါ့နော်ဘလို့လက်ခံထားတဲ့အတွက်သွားပြီးတော့တွေ့တာပါလဲရှင
်။အဲ့ဒီပုံကိုယ်တွေဟာအပြင်ရောက်နေတော့ဆိုလဲပဲခုနကကျွန်တော်ပြောသလိုသူကတက်မတော်မှာကောအစိုးရဖွဲ့မှာအထက်လျောက်ဩဇာရှိတယ်ဆိုတာကိုကျွန်တော်တို့ကတုံ့တက်မိတယ်။အဲ့တော့တုံ့တက်မိတဲ့ခါကျတော့အဓိကရည်ရွယ်ချက်ကဗျာကျွန်တော်တို့1988ခုနှစ်အနေစားထောင်တဲ့ဒေါန်ဆန်းစုကြီးရဲ့အဲ့ကထွေတွေ့မှုပေါ့။အဲ့ဒီဒေါန်ဆန်းစုကြီးကလည်းထွေတွေ့မှုဆိုတော့လဲပဲပါတီပေါ်မူဝါဒကြီးချတဲ့ခါမှာသူလည်းအမတန်ရေးပါတဲ့အခါကပါပါတဲ့အဆုံးဖြတ်ပေးနိုင်တဲ့ပုံကိုဖြစ်တယ်အဲ့ဒီတော့ကလည်းဒီအာနာပိုင်နေနဲ့ကျွန်တော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြေးပြီးတော့ဆွေးနွေးရစီဆိုတာ dialogue ဆိုတာတောင်းဆိုလာခဲ့ပြီလားအဲ့တော့အဲ့ဒီကနေခု28ကြောမှပြည့်ပြည့်တယ်ဆိုတာလည်းကျွန်တော် NLD နဲ့ design map တောင်းဆိုခဲ့တဲ့ dialogue ဖြစ်လာတယ်လို့ကျွန်တော်အဲ့လိုမြင်တယ်အဲ့လို dialogue ဖြစ်တဲ့တရားမလို့အနာဂတ်မှာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းဟာပို့ပြီးတော့ချုံးမိလာကြတဲ့အကြောင်းရှိတယ်လို့ကျွန်တော်မျှော်လင့်ချက်ကောင်းကောင်းလို့ရတာပေါ့
ကဲရှင်ဒီတော့ NLD အနေနဲ့ရောအစိုးရဖွဲ့စည်းရေးတွေပါအတွက်အားလုံးငယ်တို့ဘက်ကအဆင်သင့်ဖြစ်ပြီလားရှင်
ဟိုပြောရမှာဆောပါတယ်ကျွန်တော်ပြင်ဆင်နေပါပြီပြင်ဆင်နေပါပြီ
ဟုတ်ကဲ့ရှင် NLD ပါတီရဲ့သမရနဲ့ပတ်သက်လို့ရောအင်္ဂရိုအခုချိန်မှာဘယ်လိုများပြောနိုင်မလဲရှင်ဟုတ်ကဲ့
အဲ့သမရကတော့ကျွန်တော်ဗေးလိဒီပဲထားလိုက်ရှင်နေဗျာအဲ့ဒါမှပျော်စရာကြီးကောင်းမှာ
ဟုတ်ကဲ့တစ်ဆက်သေးပါပဲရှင်ဒီနေ့လေဒီရွေးကောက်ပွဲမှာအနိုင်ရတဲ့အထက်မြန်မာပြည်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့ NLD ပါတီရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့တွေ့ကြရတယ်ဆိုတော့အဓိကပေါ့လေကိုယ်စားလှယ်တွေကိုဘာတွေများမှာပါလဲရှင်
ဒါပဲမနေ့ပိုင်းမှာတော့စကိုင်းတိုင်းနဲ့မန္တလေးတိုင်းညကမိုင်မှာတော့တိုင်းသားတွေနဲ့နောက်တူမကွေးတိုင်းဟော200မနေ့ပိုင်းက200ကျော်ညနေပိုင်းက230ကျော်တွေ့တယ်တွေ့တဲ့အခါမှာလဲဒီမကြခင်ကရမမျိုးမှလုခဲ့တဲ့အတိုင်းမှာပဲဩဝါဒပေးတာပေါ့ဒါမဲ့အခုကျတော့တိုင်းသားတွေညားတဲ့ကြောင့်ပြည်ရင်းညားရင်းနဲ့ပြည်သူ့ဝင်ချင်းကဥပဒေပြင်ပြီးတော့မှဒီဖက်ဒရယ်ဒီမိုကရေစီတရားစုရှေ့ရှုပြီးတော့မှပြည်ရာရှိရာပြင်မယ်လို့ဆရာရှိရာလုံမယ်နောက်တိုင်းသားတွေပါတဲ့ကြောင့်မလို့ပြည်တွင်းကြီးကဘယ်လောက်ရေးကြီးလဲဆိုတာကိုသိအောင်ရှင်းပြတယ်နောက်တစ်ခုက NLD မှာပါပြီးတော့နိုင်ငံရေးလှုပ်ရှားတယ်ဆိုလို့ရှိရင် NLD ပြည်သားအောင်စီးနေကြနိုင်နေရမယ်ဆိုတာဖြစ်လို့ရှိရင်ဒါဟိုလက်သက်ပကမမျောဘဲနဲ့ကိုယ့်ရဲ့တာဝန်ကိုကြည့်ပြအောင်ပဲလို့လုပ်ရမယ်ဆိုတဲ့အားလေးကိုတော်တော်များများသူပြောပါတယ်တစ်ခါပြောမိနစ်45မိနစ်လောက်ကြာတယ
်ဟုတ်ကဲ့ရှင်အဲ့ဒီထဲကမှဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဒီပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကအဓိကဘယ်လိုအချက်တွေကိုပြောသွားတာရှိပါလဲရှင်
အချက်တွေတော့မပြောသွားဘူး။ဘယ်လိုချင်းကဥရပြင်းစွန်းတာလင်းဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုဥတည်မယ်ဆိုတဲ့သဘောမျိုးကြီးပြောသွားပါဘူး။တိကျတော့အင်္ဂလိပ်စကားတွေတော့မှတ်မိတော့ပါဘူး
။ဟုတ်ကဲ့။ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ရော NLD ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးကိုယ်စားလှယ်တွေကိုဘယ်လိုချပြတာဘယ်လိုရှင်းပြတာရှိပါလဲရှင်
။အဲအဲ့ဒါမျိုးတော့အသေးလေးမပြောဘူး။အဓိကတော့သူတို့က NLD အနေနဲ့ပါလာတဲ့ခါမှာဆန်းသာဖို့ရည်ရွယ် NLD ဝင်တော့မှတ်ပါလိမ့်မယ်ဆိုတဲ့ဟာစတာပေါ့ဗျာ။ဟိုဘောအွန်လိုင်းဖွဲ့ဥက္ကဋ္ဌဘာဥတင်ကလည်း NLD ဝင်လာပြီးတော့မြောက်မလိုက်ကြဘူးလက်ကြောင်းနဲ့လုံးလုံးကြဘူးအဲ့လိုမျိုးတွေပြောတာပါ
ဟုတ်ကဲ့ရှင်အငယ်ဦးဝင့်ထိပ်အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်